မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ရန်ဟီလီရဲ့ဒီတစ်ခေါက်ခီးစဉ်မှာမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေကိုဘယ်သူတွေကျူးလွန်နေတယ်လဲဆိုတာနိုင်ငံတကာဘက်ကမှန်မှန်ကန်ကန်သိအောင်ဖော်ထုတ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဒုက္ခသည်အရေးနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။အထူးသဖြင့်ပြည်ပခဖြစ်နေတဲ့ဒေသတွေကဒုက္ခသည်တွေအတွက်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုရန်ဟီလီရဲ့ခီးစဉ်ကနေအထောက်အကူပြုဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်နေကြတာဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဲအင်ဂျင်နိုင်ကပြောပြပါမယ်ရှင်
။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်တိုင်းသားဒေသတွေမှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေပိုပြီးပြင်းထန်လာပြီးငြိမ်းချမ်းရေးရဖို့မျှော်လင့်ချက်တွေဝေးကွာနေတယ်လို့တိုင်းသားပြည်သူတွေကဝေဖန်ထောက်ပြနေကြတယ်။တခါရခိုင်ပြည်အရေးဟာလည်းပြည်ရင်းရေးမဟုတ်တော့ဘဲအာဆီယံဒေသတွင်းအရေးကိစ္စဖြစ်လာချိန်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်ထွက်ပေါ်လာတာပါအထူးသဖြင့်ရခိုင်ပြည်နယ်ကအကြမ်းဖက်မှုအခြေအနေနဲ့ပတ်သက်လို့သတင်းအမှားတွေနိုင်ငံတကာကိုပြန့်နှံ့နေတဲ့အချိန်မှာအခုလိုရန်ဟီလီရဲ့မြန်မာနိုင်ငံခီးစဉ်ကနေမှန်ကန်တဲ့အချက်လက်တွေဖော်ထုတ်နိုင်ဖို့မျှော်လင့်ကြောင်းလူ့ခွင့်ရေးအကျိုးဆောင်ရှင်နေကြီးဥရောပဆန်းအောင်ကပြောပါတယ
်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကအခုကျွန်တော်တို့အစိုးရတည်တဲ့တည်တမ်းပြီးတဲ့အချိန်ကာလမှာပဲပေါင်းစုံကနေပြီးတော့ထိုးနဲ့တက်ခိုင်နေတာလည်းရှိပါတယ်လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးအစီရင်ခံမဲ့ပုံစံဟာမြန်မာနိုင်ငံလာရောက်ခြင်းဟာမြန်မာနိုင်ငံလက်ရှိဒီဈေး NLD အစိုးရရဲ့ဂုဏ်သိက္ခာကိုပုံမူပြီးတော့ပြင်သင်ပေးနိုင်နေတယ်ဒီရင်အစ်အမှန်တွေကိုလေကုလသမဂ္ဂကြားနိုင်မယ့်အနေအထားမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကဒီလူ့ခွင့်ရေးအစည်းအဝေးတင်သွင်းမဲ့ပုဂ္ဂိုလ်လာမအောင်ကြိုးစားတဲ့ကြိုးစားတိုက်တယ်လို့ပဲကျွန်တော်ကမြင်ပါတယ်။နောက်တစ်ချက်ကဒီလူ့ခွင့်ရေးချိုးဖောက်မှုကိုဒီဘက်ကကျူးလွန်နေဆိုတာကိုမူပြီးပြင်စွာဆက်လက်ပြီးတော့ပေါ်ထုတ်နိုင်မှုအတွက်အမိုင်းဆိုင်ရာလိုအပ်ချက်အနေနဲ့လူ့ခွင့်ရေးအစည်းအဝေးတင်သွင်းမဲ့ပုဂ္ဂိုလ်ဆက်လက်ထားရှိတင်သေးတယ်လို့ကျွန်တော်အနေနဲ့ကတော့ယူသားစွာမြင်မိပါတယ်။
တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်ဘက်မှာဆိုရင်လုံခြုံမှုမရှိဘဲအငြင်းစိုးရိမ်နေရကြောင်းဒေသခံတွေကလည်းပြောပါရယ်အထူးသဖြင့်စစ်ပြေးဒုက္ခသည်တွေရဲ့စခန်းတွေမှာအခြေအနေတွေဆိုးရွားနေပြီးလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေကြောင်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကအစဉ်တစိုက်ထောက်ပြနေကြတာပါဒါကြောင့်ငါးနှစ်ကြာရှိနေတဲ့စစ်ပြေးဒုက္ခသည်စခန်းတွေအတွက်ဆက်ပြီးလိုအပ်နေတဲ့အကူအညီတွေအမြန်ဆုံးရရှိအောင်ရဟင်းလီရဲ့ခီးစဉ်ကနေဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းထရဲဂျန်ဒါအဖွဲ့အစည်းတာဝန်ခံနန်ပုကပြောပါတယ
်။ညတော့အချင်းဒီကုလသမဂ္ဂကနေလာတဲ့ကိုယ်စားလှယ်တွေကဒီရိုဟင်ဂျာအရေးပဲပုံပြော highlight လုပ်ပြီးတော့ရိုဟင်ဂျာအရေးပဲသူတို့ပုံပြောဖြေရှင်းမှုတွေပေးတယ်ပေါ့နော်။ဒီ IDP တွေဆိုလို့ရှိရင်အများကြီးပဲဒုက္ခရောက်တဲ့အခုဆိုရင်ပြီးတော့ IDP ဘဝကနေပြီးတော့ထပ်ပြီးတော့အထုတ်ပိုက်ပြီးပြေးနေရတဲ့အခြေအနေအခုဆိုမျိုးအရင်ရွာနေလိုက်တာမှလေ။သူတို့တွေဘယ်ဘယ်နေရာမှာဘယ်လိုခိုလုံပြီးတော့နေကြမလဲဆိုတာတွေကအရင်မှရင်းလေးကြဖြစ်တာပေါ့အဲ့ဒါကြောင့်မလို့ဒီကုလသမဂ္ဂကလည်းပဲဒီတိုင်းသားအရေးတွေဒီ IDP အရေးတွေကိုလည်းများများဖြစ်တွင်စဉ်းစားပြီးတော့သူတို့တွေအတွက်ကိုအရင်ဆုံးဒီညီငယ်ပေါ်ဆောင်မှုကအရင်ဆုံးဒီခိုင်မာတဲ့ညီငယ်ရအောင်ဖြည့်ရှင်းသွားဖို့ရန်အတွက်လည်းကျွန်တော်တို့မျှော်လင့်နေ
ဒါအပြင်ရဟင်းလီနဲ့တွေ့ဆုံခွင့်ရပြီးအခြေအနေမှန်တွေကိုတင်ပြခွင့်ရဖို့မျှော်လင့်ထားကြောင်းသူကဆက်ပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့အခြေအနေမှန်ကိုပြောချင်တယ်ဒီကျွန်တော်တို့ကချင်ဒေတာကအခြေအနေတွေကိုဒီ report ထမထည့်နိုင်အောင်လို့ကျွန်တော်တို့ကတော့တောင်းဆိုသွားရမယ်သူလည်းကျွန်တော်တို့တောင်းဆိုတဲ့အတိုင်းလုပ်ပေးမယ်လို့တော့ညွှန်လင့်နေပေါ့လူငယ်တဲ့အချိန်မှာလည်းကျွန်တော်တို့မျိုးသမီးပအဝင်ရေးနဲ့ပတ်သက်ပြီးတတိပေးထားတဲ့အတိုင်းသူထည့်ပြောသွားတယ်ပေါ့နော် state level မှာလည်းပဲဒီမျိုးသမီးအကြောလှူရှာသူတွေ capacity ရှိတဲ့တွင်ရှိတဲ့လူတွေရှိပါတယ်ပေါ့နော်30ခန်းလုံးသူပြောတော့အခုဆိုရင်30ခန်းလုံးနဲ့ပတ်သက်ပြီးတော့ peace process မှာလည်းအခံလာတယ်သူကကတော့တိတ်တော့ဟိုကွန်မစ်မရှိဘူးပေါ့ဒီလက်နဲ့ကင်ပက်ကတွေကတော့30ခန်းလုံးတက်ခံလာတယ်ဆိုရဟာလေးတွေ့ရတာပေါ့နော
်အစိုးရရဲ့ဖိတ်ကြားချက်နဲ့ဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့အထိ12ရက်ကြာခီးစဉ်အတွင်းစုံစမ်းသိရှိချက်တွေကိုမက်လာမှာကျင်းပမဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာရန်ဟင်းလီကအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်ရှင်